တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဟာအလို့သမားပို့ဆောင်မှုအစိုးရချင်းသဘောတူထားတဲ့နိုင်ငံမဟုတ်ပါဘူး။အဲဒါကြောင့်တရုတ်နိုင်ငံမှာအလို့လို့ဖို့ပို့ဆောင်ပေးတဲ့ပွဲစားနှစ်ယောက်ကိုပြည်ပအလို့ကန်ဆိုင်ရာဥပဒေနဲ့အရေးယူထားတယ်လို့မကွေးတိုင်းလူကုန်ကူးမှုတားဆီးနေနေရဲတပ်ဖွဲ့ကနေသိရပါဗျ။အဲ့ဒီပွဲစားတွေဟာမကွေးတိုင်းအောင်လံမြို့နဲ့နတ်မောင်းမြို့တရက်ချင်းကြီးရွာကအလို့သမား22ယောက်ကိုတရုတ်နိုင်ငံကိုပို့လိုက်တာဖြစ်ပါတယ်။ပွဲစားတစ်ယောက်ကတော့ဒေါ်အေးကြီးဖြစ်ပြီးအောင်လံမြို့မှာနေပါတယ်။တယောက်ကတော့ကိုရှေကြီးခေါ်ကိုဘေလူဝဖြစ်ပြီးတရုတ်နိုင်ငံချင်းရွှေဟော်မှာနေတာဖြစ်ပါတယ်။သူတို့တွေကိုဩဂတ်စ်လမှာအမှုဖွင့်ထားတာဖြစ်ပြီးအပြင်ကနေအမှုရင်ဆိုင်နေရတာဖြစ်တယ်လို့အလို့သမားတွေကပြောပါတယ်။ပေကျင်းမြို့မြန်မာတန်ယုံကလည်းရှန်တုံးပြည်နယ်ဝေဟိုင်းမြို့မှာအယောင်စားခံရတဲ့မြန်မာအလို့သမား22ယောက်ကိုကူညီကယ်တင်ပေးဖို့အောက်တိုဘာလမှာပြောကြားလာခဲ့တဲ့အကြောင်းတန်ယုံအနေနဲ့အဲ့ဒီအလို့သမားတွေနေရက်ပြန်နိုင်ရေးအတွက်သက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ပေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအောက်တိုဘာ17ရက်မှာထုတ်ပြန်ထားပါတယ်။အဲ့ဒီအလို့သမား22ယောက်ကိုဆက်သွဲတဲ့အခါသူတို့နဲ့အတူရေပွဲထုတ်ပိုးဖြန့်ချီတဲ့စစ်ရုံမှာအလို့လုံနေတဲ့ချင်းပြည်နယ်က၄ယောက်ကလည်းပြန်ချင်းတဲ့အကြောင်းပြောကြားလာတာကြောင့်ကူညီပေးခဲ့တာလို့ထုတ်ပြန်ကြမှာပါရှိပါတယ်။အလို့သမားတွေဟာမကွေးတိုင်းဒေသကြီးနတ်မောင်မြို့နယ်တရက်ချင်းကြီးရွာက18ယောက်အောင်လံမြို့က4ယောက်စကိုင်းတိုင်းဒေသကြီးဒီပင်းမြို့နယ်က1ယောက်နဲ့ချင်းပြည်နယ်မတူပီမြို့နယ်က4ယောက်တို့ဖြစ်ကြပြီးတရုတ်နိုင်ငံကနေပြီးခဲ့တဲ့အောက်တိုဘာ16ရက်နေ့ကပြန်ရောက်လာခဲ့ကြတာပါ။အဖမ်းမခံရအောင်တောလန်းကနေပြန်လာတာဖြစ်တဲ့အတွက်လမ်းမှာ9ရက်လောက်ကြာခဲ့တယ်လို့အလို့သမားတယောက်ဖြစ်တဲ့မတန်တန်ထွေးကပြောပါတယ်။
ကျန်လာလားအဆင်ပြေလားဆိုဟိုကိုွေလိုက်ဒီပက်လိုက်အဲအဆင်မပြေဘူးရဲထမကြောက်လို့ပုံသွားတယ်နဲ့လမ်းနေပါကိုကွယ်မောင်းလာလို့ရဲလာစာကားကဆက်မပေးရင်မမောင်းနိုင်ဆိုကျမတို့မှာပတ်စံမရှိကြတော့လျောက်ကို60ပြီပေးကြရတယ်ပြန်လာဆို9ရက်လောက်ကြာတယ်မှာအတော်တော့လင်းညအိမ်9ရက်ပဲကြာတယ်ဖြစ်လေအပြန်ကြတော့အခုပြန်လာအတိတ်မချိုးဆိုသူကလမ်းနေမှာတပြက်ချက်နေပါဘာမှအဲ့လိုမျိုးကျမတို့သိတဲ့ထား
အဲ့ဒီပွဲစားကိုအလို့သမားတွေကပွဲစားကတယောက်ကို5သိန်းခွဲပေးခဲ့ရတယ်လို့လည်းသိရပါဗျ။အဲ့ဒီအလို့သမားတွေကိုတရုတ်နိုင်ငံရှန်တုံးပြည်နယ်ကမုံဆက်ယုံမှာအလို့လုပ်ရမယ်ဆိုပြီးပွဲစားကဇူလိုင်လမှာခေါ်သွားခဲ့တဲ့အကြောင်းတရုတ်နိုင်ငံကိုရောက်တဲ့အခါမှာအေးအေးကန့်ပင်လယ်စာတွေထုတ်လုပ်တဲ့ဆက်ယုံတွေကြောက်ခွဲတဲ့ဆက်ယုံတွေမှာအလို့လုပ်ခဲ့ရတယ်လို့သိရပါဗျ။မနက်6နာရီကနေည9နာရီခွဲအထိလှုပ်ကြရပြီးနေမကောင်းလို့နားမယ်ဆိုရင်တော့အများဆုံး2ရက်ပဲနားခဲ့ရတယ်။အမျိုးသားတွေဆိုရင်ကိုထိလက်ရောက်ရိုက်နှက်ခံခဲ့ရတယ်လို့သိရပါဗျ။အလို့လုပ်တဲ့နေရာဟာတရုတ်နိုင်ငံရဲ့နယ်စုံနယ်ပြားဖြစ်ပြီးတောင်ကိုရီးယားနဲ့ပင်လယ်သာချတယ်လို့လည်းအလို့သမားတွေကပြောကြပါတယ်။အလို့သမားတွေဟာပြင်ပထွက်ခွင့်မရဘဲစစ်ရုံဝင်ထဲမှာပဲနေရတယ်။အလို့လုပ်ရတဲ့နှစ်လခွဲစာအတွက်လည်းလောက်ခလာစာမရခဲ့ကြဘူးလို့သိရပါတယ်။သူတို့ပြန်လာနိုင်မှုအတွက်စကိုင်းတိုင်းဒေသကြီးကဏီမြို့နယ်88ငင်းချိုင်းနဲ့ပွင့်လင်းလူအဖွဲ့စည်းကကိုဝင်းစော်ခိုင်းကလည်းကူညီပေးခဲ့ရတဲ့အခြေအနေတွေကိုရှင်းပြပါဗျ။အ
ာနာပါနေနဲ့သူဆုံတဲ့ခါမှာဒီပြည်သူကားနဲ့ဟိုလေလေဝဝပြောတတ်တဲ့သူတွေကွက်ပြီးမှတောင်းဝင်ယူတဲ့နေရာတွေမှာပါဝင်မှုစတင်ပြီးတော့မှအခုလိုသူတို့လူလူရလူတွေရှိတယ်။ဒါမှလည်းလမ်းမှာကအခက်မရှိတော့ဖြတ်နိုင်မယ်။ဒီမှာလမ်းမှာတော့မှထွက်လာတဲ့အချိန်သမတ်ရဲနဲ့ဆိုလို့ရင်တော့၃ညအိတ်၄ရက်လောက်ခရီးတော့မှဒီဟိုရောက်တော့ကျတော့၆ရက်လောက်လမ်းမှာအလုံးအခက်ခဲလေးတွေရှိတယ်။ဒီနာနေတဲ့ဝင်ငါးကမှာချိတ်ဆက်နည်းနည်းလေးဟပါတဲ့အတွက်တည့်ရကြကြောပေါ့နော်၂ရက်နီးပါးလောက်ချိန်ကျကျသွားလာလို့ရှိခဲ့တယ
်သူတို့တွေပြန်လဲထူထောင်ရေးအတွက်ထောက်ပံ့ကြေးတွေရအောင်ကူညီပေးနေတယ်လို့မကွေးတိုင်းလူငယ်ရေးရအတွင်းရမှုကိုဝေရန်အောင်ကပြောပါတယ
်အခုဒီယာယီပေါ့နော်ဖြေးလေးဒီပါရောရသွားပြီလေဟိုမှာသွားလုံတယ်ဘာမှဒီဘက်မှာဘာမှမရှိတော့ဘူးလေတပါလေတချို့ကတချို့တော့လက်ငုံလက်ငီးရှိတယ်ဗျာတချို့တော့ဘာမှပြန်လုံလို့ဘဝစစ်ပြန်ကြည့်ထောင်ရမယ့်လူတွေပါတယ်ဗျာဒါအဲ့လိုမျိုးကြတော့သူကထောက်ပံ့ကြအပြည့်ဆုံးရအောင်ကျွန်တော်ကလုပ်နေနေ
တာပေါ့ပြန်လေထူထောင်ရေးအတွက်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဦးမြင့်စောကိုဆက်သွယ်မင်းမြန်ပေးမယ်ဆက်သွယ်လို့မရပါဘူးအဲ့ဒီအလို့သမားတွေဟာသူတို့ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေအဆင်မပြေလို့လေရီစိုက်မရတော့တာအလို့အကန်ရှားပလာတာတွေကြောင့်အလို့ကန်ပေါ်တဲ့တရုတ်နိုင်ငံဘက်ကိုအလို့သွားလောက်ကြတာလို့ပြောကြပါတယ်ရှင်ကျမဇာနီထွန်ပါ